ားရှင်များရှင်ကယောဂကိုဗစ် -19 တကြောပြန်ကူးစက်မှုတွေမြင့်တက်လာနေတဲ့အတွက်မလေးရှားဂျပန်ထောင်ကိုရီးယားဘက်စတဲ့အာရှနိုင်ငံတချို့မှာရောက်ရှိနေတဲ့မြန်မာတွေကိုဗစ်ကူးစက်မှုအန္တရာယ်ကနေကာကွယ်နိုင်ရေးဘယ်လိုဆောင်ရွက်နေကြသလဲဆိုတာကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်။မလေးရှားနိုင်ငံမှာတော့မလေးရှားရောက်မြန်မာနိုင်ငံသားတွေအနေနဲ့မလေးရှားနိုင်ငံကချမှတ်ထားတဲ့ကိုဗစ် -19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်ရေးဆိုင်ရာညွှန်ကြားချက်စီမင်းစည်းကမ်းတွေနဲ့အညီနေထိုင်ကြဖို့ဇန်နဝါရီလ10ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်အခြေဆိုင်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကအထူးသတိပေးကြေညာချက်ထုတ်ပြန်လိုက်ပါတယ်။မလေးရှားနိုင်ငံထဲမှာကူးစက်မှုနှုန်းမြင့်မားနေတဲ့အချိန်အရေးကြီးကိစ္စများမှာအပါတန်ယုံကိုမလာကြဖို့နဲ့ကိုဗစ်ကာလအိမ်ပြန်ခြင်းနဲ့မလေးရှားရောက်မြန်မာတွေအဆင်ပြေအောင်ဆောင်ရွက်ပေးနေပါတယ်လို့မြန်မာတန်ယုံနဲ့အတူမလေးရှားရောက်မြန်မာလူသမားတွေရဲ့အရေးကူညီဆောင်ရွက်ပေးနေတဲ့ကိုတီဟမောင်မောင်ကပြောပြပါတယ်
။တန်ယုံအုံဝိုင်းထဲမှာဒီကိုဗစ်ကိုယောဂါတွေ့ပြီးဟေးဆိုလို့ရှိရင်ဟိုတက်တန်းလာတိုးမဲ့သူတွေတခြားအကြောင်းကြောင်းကြောင်းပေါ့နော်ဒီကျွန်တော်မြန်မာတန်ယုံကိုလာမဲ့သူတွေအတွက်အခက်အခဲရှိမှာဆိုလို့ဆိုပြီးတော့ဒီကြေညာချက်ကိုထုတ်ပြန်လိုက်တာ CI နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်ကျင်တဲ့သူတွေ CI ရှောက်ခွင့်တော့ရှိတဲ့ဘက်ကိုတော့ခဏပိတ်ထားလိုက်မယ်ပြန်ဖို့ကိစ္စမှာက3မျိုးရှိတာပေါ့နော်ပထမတစ်မျိုးကတော့ကျွန်တော်တရားဝင် World Cup Meeting ကတက်တန်းထပ်တိုးလို့မရလို့ပြန်ဖို့အတွက်ကို waiting list နေနဲ့စောင့်နေတဲ့လူတွေရှိတယ်အဲ့ဒါလည်းကျွန်တော်တို့စရင်ရဆိုလို့ချင်း 4,000 ကျော်လောက်ရှိတာပေါ့အခုမလေးရှားဆွေရကနေပြီးတော့ဒဏ်ကြီးတက်တက်တတနဲ့ပြန်ဖို့အတွက်ခွင့်ပြုထားတယ်အဲ့ကျွန်တော်မြန်မာတန်ယုံကကျမ်းမာရေးမကောင်းတဲ့လူဒီကိုဝင်ဆောင်တွေကိုအဓိကဦးစားပေးနေနဲ့စပြီးဆောင်ရွက်ပေးနေတယ်တတိယတစ်မျိုးကကျွန်တော်လောကထိန်းသိမ်းရေးစခန်းတွေမှာဒီကာလကြာစီစာနေနေတဲ့ဒီမြန်မာနိုင်ငံသားတွေကိုကန့်73ခုမှရှိတဲ့လူတွေကိုအလှည့်ကြပြန်ပို့နေတာပေါ့နော်
အရေးပေါ်အခြေအနေထုတ်ပြန်လိုက်ရတယ်ဂျပန်နိုင်ငံမှာတော့မြို့တော်တိုကျိုပါဝင်စိုက်တမချီဘာနဲ့ကိုနီကာဝါအနီးနားခရိုင်ကြီး၃ခုမှာအသွားအလာတင်းကျပ်လူစုလူဝေးတွေမလုပ်ဖို့စီကံချက်တွေတင်းတင်းကျပ်ကျပ်ချမှတ်ထားပါတယ်ဇန်နဝါရီလ9ရက်နေ့ကအရေးပေါ်အခြေအနေကြေညာလိုက်ရတဲ့ဂျပန်နိုင်ငံအတွင်းကအခြေအနေတွေကိုတော့ဂျပန်ရောက်တိုင်းရင်းသားတွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားများအဖွဲ့အစည်းဂျပန်ရဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကအခုလိုရှင်းပြပါတယ
်ဒီတိုကျိုနဲ့အနီးဆုံးဧရိယာပေါ့ဒီဟာတွေကဒီမြို့တွေကတိုကျိုနဲ့ချိတ်ဆက်နေတယ်ဒီနေ့ဆိုတိုကျိုနဲ့မဆိုင်တဲ့အိုဆာကာတို့တခြားနေရာတွေကကူးစက်မှုမြင့်လာတာဒီနေ့ဆိုရင်အဓိကကတော့ဒီလူစုလူဝေးနည်းပေါင်းအောင်ပေါ့နော်တောက်ပြီးတော့ဆိုင်နေဆိုရင်အထူးသဖြင့်ညနေ၈နာရီနောက်ပိုင်းဆက်မရောက်ဘူးပေါ့နော်တရင်ကတော့ဂျပန်ထုံးစံနဲ့တရင်ကတော့အဆက်ပြတ်ကြီးညာနေတဲ့တခြားဒီရေဒီယိုရော TV channel တွေ TV channel နဲ့ line ပေါင်းစုံနဲ့ကြီးညာတော့အကုန်လုံးတက်နေတော့အကုန်လုံးမြင်နေရတယ်အားလုံးတော့တတိနဲ့ဒီယူဆိုင်နေရပေါ့နော်ဘာဖြစ်လဲဆိုတော့ကိုဆေးအောင်နေလဲဒီဆရာအောင်နေလဲမေတ္တာရခန္ဓာလေးဆေးအောင်ကတင်ကလည်းမပြည့်နေဘူးအထူးသဖြင့်နောက်ပိုင်းဆိုရင်ကိုဗစ်ဖြစ်တော့မှကိုယ်အိမ်ကမှာပဲဒီကြောင်မိုက်ဆော့ချောင်းမှုလုံးမဲ့ပုံစံမျိုးဖြစ်လာတယ်လူသိများလာပြီအဲ့မှာရှိတဲ့ပုံမှာတော့ဖြစ်နိုင်တော့ဒီကိစ္စမရှိဘဲနဲ့လုံးဝလုံးဝအပြစ်မထွက်တာအကောင်းဆုံးပဲ
ဗီဒီယိုမှာစတွေ့ခဲ့တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ဖို့တွေ့ရှိထားတဲ့တောင်ကိုရီးယားနိုင်ငံဘက်မှာတော့ကိုဗစ် -19 ကူးစက်မှုကာကွယ်ထိန်းချုပ်ရေးညွှန်ကြားချက်တွေအစ်စ်နေသတ်မှတ်ပြီးတော့အတော်လေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေစေဖြစ်ပါတယ်တောင်ကိုရီးယားရောက်မြန်မာတွေပါဝင်တောင်ကိုရီးယားပြည်သူတွေဟာအစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနကချမှတ်ထားတဲ့စီကံချက်တွေကိုအထူးလိုက်နာကြပါတယ်လို့တောင်ကိုရီးယားနိုင်ငံအင်ချွန်းဒေတာဘူဖျောင်းမျိုးကဒေါ်မာလာရွှေကပြောပြပါတယ
်တောင်ကိုရီးယားနောက်ဆုံးအခြေအနေကတော့ကူးစက်နှုန်းကလွန်ခဲ့တဲ့အပတ်တွေနဲ့ဆိုင်ရင်တော့နည်းနည်းလျော့ကျသွားပြီဆိုးမှာတော့ကူးစက်နှုန်းကနည်းနည်းလေးရော့ကျသွားတယ်။ယုံကြည်မှာတော့နည်းနည်းမြင့်တက်လာတယ်။ကျမရဲ့ဝန်ကြီးဌာနဘက်ကတော့သူကတတိယတည်းပဲတတိပေးတယ်။ဒါပေမဲ့နိုင်ငံခြားသားတွေလေ over stay ရှိတဲ့လူတွေလည်းလာပါ။ကျမရဲ့ဌာနတွေအဲ့ဟိုလာပြီးတော့အခက်မဲ့စိတ်ကူးကြပါပေါ့။ save ပါပေါ့နော်။အဲ့ဒါအများနဲ့တော့သူတို့ကြေညာထားတယ်။ ticket တင်းချက်ထားတာကြီးတော့ရှိတာပေါ့နော်။အရင်တော့ဆိုလို့ရှိရင်ပည့်ရက်တွေပါဒီမှာမြန်မာတွေတော်တော်လာလာအများကြီးရှိပေမဲ့အခုတိမထွက်ကြဘူး။အရင်တော့လမ်းပေါ်မှာလူတွေအများကြီးတော့မတွေ့ရဘူးပေါ့နော်။အဲ့ဒါ
အခုလို COVID-19 ကာလပြည်ပနိုင်ငံမှာရောက်နေပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံသားတွေနေရက်တွေကိုပြန်လည်နေကြတဲ့အတွက်သက်ဆိုင်ရာနိုင်ငံတွေနဲ့အတူအဲ့ဒီနိုင်ငံမှာအခြေစိုက်တဲ့မြန်မာတန်ယုံတွေပူပေါင်းပြီးတော့မဖြစ်မနေအရေးကြီးဦးစားပေးလူတွေအပြင်ပြန်လို့တဲ့သူတွေကိုအတုံးလိုက်ကယ်ဆယ်ရေး relief flight တွေနဲ့အပတ်စဉ်စီစဉ်ဆောင်ရွက်ပေးနေချိန်လေးဖြစ်ပါတယ်ရှင်ကျွန်မစုမုံမှာ